ဒေါ်ဆန်းစုကြည်အားရေကြည်မြို့မှာနေ့လယ်တနာရီခွဲကျော်လောက်ကယူကောက်ပွဲအောင်နိုင်ရေးဟောပြောခဲ့တာဖြစ်ပါတယ်။ရေကြည်မြို့ကဟောပြောပွဲကိုတက်ရောက်ဖို့အတွက်လာရောက်ကြတဲ့ဒေသခံတွေရဲ့ကားတန်းဟာငဝွန်မြစ်ကူးတရာငတိုင်းချောင်းလမ်းစုံနားမှာပြည့်နေသွားပါတော့တယ်။ပူလုံးတဲ့နေရောင်အောက်မှာလူကြီးတပေါင်းကျော်လောက်ဟာရေကြည်မြို့ရဲ့ဘောလုံးကွင်းတစ်ခုလုံးအနီရောင်လွှမ်းသွားတယ်လို့ပြောကြပါတယ်။ပထမဦးစွာဒေါ်ဆန်းစုကြည်ကအေယာဝတီတိုင်းရဲ့ထူးခြားချက်တစ်ခုဖြစ်တဲ့သူလာတိုင်းဘုံတီးပြီးကြိုဆိုတဲ့ဒလေးဟာချစ်စရာကောင်းကြောင်ချီးမွမ်းပြောဆိုလိုက်ပါတယ
်။အေယာဝတီတိုင်းကဘုံနဲ့တီးပြီးတော့အားပေးတာလေအရင်ကအစဲလာပဲဒီမြန်မာချစ်စရာကောင်းပါလေ
Eddie now အစိုးရတွေကိုပြည်သူတွေကထိန်းချုပ်နိုင်တဲ့တခုသေးသောနီလန်းဟာရွေးကောက်ပွဲဖြစ်တဲ့အကြောင်းအခုလိုပြောပါတယ
်။ပြည်သူကထိန်းချနိုင်မှာအစိုးရတွေလိမ္မာမှာနော်။အစိုးရတွေဆိုတာလည်းအစိုးရတွေဆိုလို့ရိုးရိုးလူတွေနဲ့ဖွဲ့ထားတဲ့သူတွေဘယ်သူမှဟိုနတ်ပြည်ကနေကြလာတာမဟုတ်ဘူး။အဲ့တော့ဒီအစိုးရတွေကိုပြည်သူတွေကနေပြီးတော့ထိန်းချမှပြည်သူအကျိုးကိုဆောင်ရွက်မှာထိတ်ထားတဲ့နေ့တခုကဘာလဲဆိုတော့ရွက်ကောက်ပွဲကြီးပဲအခုကရွက်ကောက်ပွဲမှာမဲလို့ခြင်းတဲ့အခါကျတော့ပြည်သူရှင်ကိုလာလိုက်ကြတာတပြောင်းပြောင်းပဲအဲ့တော့ကိုရဲ့မဲတွေရဲ့တံပိုးကိုပေါ်ပြနေတာပဲဖြစ်ပါတယ်ဒီတော့ကိုမဲတွေမှာတံပိုးရှိတယ်ဒီမဲတွေကိုအလဟတာမဖြစ်တော့ပါစေနဲ့နိုဝင်ဘာလ10ရက်နေ့မှာမဲပေးပိုင်ခွင့်ရှိတဲ့ဆက်ရှင်နေကြောနိုင်ငံသူနိုင်ငံသားများအားလုံးတတ်နိုင်သမျှမဲပြေပြစ်အောင်လို့ကြိုးစားကြပါ
တက်ရောက်လာတဲ့ပရိသတ်တွေနဲ့အမေးအဖြေပြုလုပ်ခဲ့ပါတယ်အဲ့ဒီမှာပရိသတ်တူကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလက်မှတ်ထိုးတာတွေရှိနေပေမဲ့တိုက်ပွဲတွေဖြစ်နေတာကြောင့်မျိုးသားဒီမိုကရေစီအဖွဲ့ချုပ်သာအစိုးရဖြစ်လာခဲ့မယ်ဆိုရင်ဘယ်လိုလုပ်မလဲလို့မေးပါတယ်ဒေါ်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
်ကျမတို့ရဲ့တိုင်းရင်းသားတွေချင်းချင်းစိတ်ဝင်းကွဲရတဲ့ကိစ္စများရဲ့အခြေခံတစ်ခုကဘာလဲဆိုတော့တူညီမှုမရှိခြင်းပါပဲကျမတို့ပင်လုံရဲ့သဘောတူညီချက်အရာပင်လုံစိတ်ဓာတ်အရာဆိုလို့ရှိရင်ကျမတို့ပြည်တော်စုဟာတိုင်းရင်းသားများအကြားဓာတ်တူညီမှုပေါ်မှာအခြေခံမှာဖြစ်ပါတယ်ဒီလိုဓာတ်တူညီမှုမရှိခဲ့တာနောက်ပြီးတော့လည်းကျမတို့ရဲ့ပြည်သူတွေနဲ့အစိုးရလုပ်သူများအကြားယုံကြည်မှုမရှိနိုင်တာယုံကြည်မှုမရှိတာဟာဘာကြောင့်လဲဆိုတော့ဂတိမတည်တာတွေကြောင့်လည်းအများကြီးပါပါတယ်အဲ့တော့ကျမတို့ဟာအချင်းချင်းကြယုံကြည်မှုရှိအောင်လို့ဓာတ်တူညီများမှုနဲ့ပေးရမယ်ပေးထားတဲ့ဂတိတွေလည်းတည်ရမယ်ယုံကြည်မှုတည်ဆောက်ဖို့ဆိုတာနေချင်းညာချင်းတော့မဖြစ်နိုင်ပါဘူးဒီနိုင်ငံမှာတာဝန်သားတွေကြားရမှာစိတ်ဝင်းကွဲတာဟာရာစုနှစ်တစ်ဝက်လောက်ရှိကျော်လာပါပြီရာစုနှစ်တစ်ဝက်တောင်ကျော်လာပြီဆိုတော့ဒီပြဿနာတွေကိုကျမတို့နေချင်းညာချင်းဖြေရှင်းနိုင်မယ်လို့ကျမတို့အာမမခံနိုင်ဘူးဒါပေမဲ့အတတ်နိုင်ဆုံးစ조사မယ်နောက်ပြီးကျမတို့ရဲ့စေတနာဟာဖြူစင်တာကြောင့်မလို့အောင်မြင်နိုင်မယ်လို့လည်းကျမ
လေးမျက်နှာမြို့နယ်ကတက်ရောက်ခဲ့တဲ့မတ်တူတူလိုင်းကသူတို့တွေဟာဆင်းရဲသားပြည်သူတွေဖြစ်တဲ့အကြောင်းဒေါ်ဆန်းစုကြည်နဲ့သူတို့ဘဝတွေကိုဘယ်လိုငဲ့ညာပေးမလဲလို့မေးရမှာဒေါ်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
်ကျမတို့ရဲ့နိုင်ငံတနိုင်ငံလုံးမှာပြည်သူတွေဟာဆင်းရဲဒုက္ခတွေနဲ့ရင်ဆိုင်နေရပါတယ်ဒါဟာဒီတစ်မြို့နယ်မှာတည်းမှာတင်မဟုတ်ပါဘူးနောက်ပြီးတော့ကျမတို့ရဲ့ပြည်သူအများစုဟာမချမ်းသာပါဘူးအများစုဟာအင်မတန်မှချွတ်တယ်ပါတယ်ဒီတော့ကျမတို့ဟာတနေတမျိုးတည်းတဲ့တစ်ခုလေးအတွက်စဉ်းစားပြီးတော့လုပ်လို့မရပါဘူးတနိုင်ကလုံးဝပြည်သူတွေလုံခြုံမှုလွတ်လပ်ဖို့ဆိုလို့ရှိရင်ဒါကြောင့်ကျမခက်ခက်ပြောနေစနစ်ကိုပြောင်းရမယ်နံပါတ်၁ကတော့တရားဥပဒေစိုးမိုးရေးဆိုတာအင်တာမအရေးကြီးပါတယ်ပြည်သူများဟာလုံခြုံခြုံနဲ့ဥပဒေရဲ့အကာအကွယ်ကိုရရှိဖို့လိုပါတယ်ရာထူးရှိလို့အာနာရှိလို့အောက်ကလူတွေကိုလုံချင်နိုင်လုံနိုင်တယ်ဆိုရင်စနစ်ကိုအပြစ်တလိုက်ရမယ်လို့ကျွန်မပြောပြစီဒီအဲ့ဒါကိုစာမှာပါအဲ့ဒါကိုစာမှာပ
ါနောက်ထပ်တက်ရောက်လာတဲ့သူတူကသူတို့နေထိုင်တဲ့ကျေးရွာတွေမှာဝါရဖြတ်နေတာကဒေါ်ဆန်းစုကြည်အစိုးရဖွဲ့နိုင်ခဲ့ရင်ကလားတွေလွှမ်းမိုးသွားမယ်လို့မေးရမှာဒေါ်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ်
အမေစုအုပ်ချုပ်တဲ့အခါမှာတဲ့ကလားရဲ့အယုတ်ဝင်လာပြီးတော့အုပ်ဆုံးမကိုစိုးတယ်ဆိုတာကျွန်တော်ရွာမှာမရှင်းတာလည်းရှိလို့အမေစုရှင်း
တယ်အဲ့ဒါတွေဘလူတွေကလိုက်ပြီးတော့ဝါဒဖြန့်နေတာ
ဖြန့်နေပြီလည်းရှိလို့ကျွန်တော်
မေးတာအဲ့ဒီဝါဒဖြန့်နေတဲ့လူတွေကဥပဒေကိုချုပ်ဖောက်လာရောက်ပါတယ်တက်တိတ်ထောက်ကယူထားလိုက်တော့တရားစွဲမယ
် ဒါအပြင်နိုင်ငံခြားမှရောက်နေတဲ့မြန်မာနိုင်ငံသားတွေမဲပေးတဲ့အခါတိတိကျကျမြန်မာနိုင်ငံကိုပြန်ရောက်ဖို့အတွက်ဒေါ်ဆန်းစုကြည်နေနဲ့အကူအညီပေးပါလို့ပြောပါတယ်ဒေါ်ဆန်းစုကြည်ကမြန်မာနိုင်ငံသားတွေနိုင်ငံခြားရောက်နေရတဲ့အကြောင်းရင်းကိုအခုလိုရှင်းပြခဲ့ပါတယ
်ဒီနိုင်ငံမှာအလုပ်မရှိဘူးကိုယ့်ရဲ့ဝန်စာရဲ့အတွက်ကိုယ့်ရဲ့မိသားစုဝန်စာအတွက်မလုံနိုင်တဲ့ခါကျတော့တခြားနိုင်ငံမှာသွားပြီးတော့မြန်မာနိုင်ငံနဲ့အလုပ်လုပ်ကြရတယ်။အောင်မြင်တဲ့လူလဲအောင်မြင်တယ်မအောင်မြင်မဲနဲ့ရုန်းကားပြီးတော့အပြင်းမခံပြီးတော့ဆင်းရဲခံနေရတဲ့လူလဲရှိတယ်။ဒါပေမဲ့တော်တော်တော်ရုံတောင်အောင်မြင်တဲ့လူတွေတောင်မှလူများနိုင်ငံမှာသွားပြီးတော့အားပေါ်နေရတယ်ဆိုတော့ကိုယ့်နိုင်ငံမှာလို့တော့မဟုတ်ဘူးပေါ့။ဒါတွေပြောင်းလဲဖို့ဆိုတာဟာကျမတို့နိုင်ငံမှာအလုပ်ကိုင်ဖန်တီးရေးစီမံကိန်းတွေကျမတို့လုပ်ဖို့လိုရတယ်။အထက်ကလူတွေအတွက်စဉ်းစားတဲ့စနစ်ကြီးစိုးမိုးနေလို့ပဲဖြစ်တယ်လို့ပြောတာ။အဲ့ဒီလိုလုပ်နေတဲ့ကိစ္စတွေပြောင်းလဲရုံနဲ့ပို့တော်တော်ကျမတို့ပြည်သူတွေရဲ့အခြေအနေတွေဟာပို့ပြီးတော့ကောင်းလာနိုင်တယ်။နေရင်းညာချင်းတော့ကျမတို့ဒီမှာလူပြေရနေနောက်ပြေဖြစ်သွားမှာမဟုတ်ဘူးနော်။နေရင်းညာချင်းလည်းအားလုံးကနေချမ်းသာသွားမှာမဟုတ်ဘူး။ဒါနဲ့ညံ့ညတာတာနဲ့အထက်ကချမ်းသာရေးအတွက်မဟုတ်ဘဲနဲ့အများပြည်သူအစဉ်ပြေရေးအတွက်ဆိုရဲမူနဲ့သွားလို့ရှိလို့ရှိရင်ဒီမတော်ဟာတိုးတက်မှုတွေကိုမှန်မှန်နဲ့ရနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
ဒေါ်ဆန်းစုကြည်ဟာရေကြီးမြို့ဟောပြောပွဲအပြီးမှာအဲဒီကနေမိနစ်20လောက်ကားနဲ့သွားရတဲ့ကျုံပြော်မြို့မှာဆက်လက်ဟောပြောခဲ့ပြီးညနေပိုင်းမှာရန်ကုန်မြို့ကိုပြန်လည်ထွက်ခွာသွားခဲ့ပါတယ်ခင်ဗျာ